မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့ကျွန်တော်ဒီဝါဒီဇိုင်းအကြောင်းလေးနဲ့မြန်မာနိုင်ငံရဲ့ပြည်ရင်းငင်းလေးပေါ့ရက်ခတ်လာနေတဲ့အချိန်မျိုးကျွန်တော်ဆွေးနွေးသွားမှာပါဒီကိုပိုင်အုတ်ချုပ်ခွင့်ရဝါဒီဇိုင်းမှာငင်းချင်းဒီဆောင်နှစ်30ကျော်ခန်းသာဒီတစ်ပတ်ထဲမှာပဲချင်းပါသွားတဲ့နေရာမှာဒီဖွံ့ဖြိုးတိုးတက်နေတဲ့ဒေသပေါ်မှာဒီကျန်တန်းရင်းသားအင်အားစုတွေအားကျစရာဖြစ်ခဲ့ပါတယ်ဒီနိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝါဒီဇိုင်းရဲ့ဒီဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလားဒါမှမဟုတ်ရင်လည်းလက်နက်ကန်ဖွဲ့စည်းမှုနဲ့ငင်းချင်းရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမွန်နဲ့ပုံစံတစ်ခုများဖြစ်နေသလားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းရေးမှုလည်းဖြစ်ငင်းချင်းတော်တန်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစောနောက်တစ်ခါတန်းရင်းသားရေးချမ်းကျင်သူလည်းဖြစ်တဲ့ဒရင်းစာဆရာဦးမောင်စိုးကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအရင်စကြပါတယ်ဒီနေရာမှာဒီအရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုသိကြပါတယ်ဒီဝါဒီသားရဲ့ဒီနေ့အခြေအနေဟာဟိုတကယ်တခြားတန်းရင်းသားတွေအားကျမယ်ဆိုရင်အားကျစရာကောင်းတော့တယ်တကယ်အပြောင်းလဲတစ်ခုလို့များစုံနိုင်လားခင်ဗျာဆရာဦးမောင်စိုးအရင်ဆွေးနွေးပေးပါလား
အဲ့လိုပြောမယ်ဆိုလို့ရှိရင်ဝါဒီသားဖြစ်ထွန်းလာပုံတော့ကျွန်တော်တို့အရင်လေ့လာဖို့လိုအပ်ပါတယ်ကျွန်တော်ဝါဒီသားဟာအင်္ဂလိပ်လက်ထက်တည်းကစပြီးတော့အင်္ဂလိပ်ခေတ်ကလာအချိုးမတက်ရောက်မှုရှိတဲ့ဒေသပါဒုလိုက်ရပြီးတဲ့နောက်ပိုင်းမှာလည်းသူကအချိုးဩဇာမတက်ရောက်တဲ့ဒေသပါအဲကွန်လေး950ကျွန်းနဲ့ကွန်မန်ဒန်ဝင်လာပြီးတဲ့နောက်ပိုင်းမှာဒီကွန်မန်ဒန်တပ်တွေနဲ့ကောင်းကာဝေးကောင်းဆောင်တွေရဲ့ဘင်းကုန်းကူအောင်မှာဝါလူကြီးရဲ့ပုံမှန်မှုတွေဖြစ်ပါတယ်အဲ့မှာ66 69 68မှာပုံကောင်းမှုတွေဖြစ်ပြီးတော့69ခုနှစ်ကစားပြီးဘာယူကွန်းစပါတီပြန်มาတယ်အဲ့တော့ဘာယူကွန်းစပါတီအစည်းအဝေးမှာ1982ခုနှစ်မှာဝါဒီသားတစ်ခုလုံးအခြေခံဒေသအဖြစ်လွတ်မြောက်သွားခဲ့ပါတယ်အဲ့ဒါမှမဟုတ် 89 ခုနှစ်မှာဘာယူကွန်းစပါတီရဲ့ခေါင်းဆောင်မှုကြီးကိုဖယ်ရှားပြီးတော့ဝါဒီယာကိုမျိုးသားမျိုးသားရေးအတွက်လှုပ်ရှားလာတဲ့ကာလပါအဲ့တော့ဝါအနေနဲ့ထူးခြားချက်တွေကအများကြီးရှိပါတယ်တန်တဲ့ဒေသတွေလည်းမတူပါဘူးဒါပေမဲ့ဘလိုပဲဖြစ်စီဒီကိုပိုင်အုပ်ချုပ်ရေးဒေသတခုတွင်လည်းသူ့ပြည်မျိုးကိုသူအုပ်ချုပ်ခွင့်ရတာ၊စီမံပိုင်ခွင့်ရတာ၊သူ့နိုင်ငံရဲ့လုံခြုံရေးအုပ်ချုပ်ရေးတရားစီရင်ရေးကိုကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဟာနဲ့ပတ်သက်ပြီးတော့အဲတခြားတိုင်းရင်းသားတွေအနေနဲ့ကတော့ကျွန်တော်တို့အားကျမယ်ဆိုအားကျတော့ပါတယ်။ဒါပေမဲ့ဒီမှာတခုတွေ့ရတာတခုကတော့ကျွန်တော်ဝါဒီသားက89ခုနှစ်ရင်းရင်းရပြီးရခါလာမှာနဝဒအစိုးရနဲ့သူ့ဒေသနဲ့ပြည်မှတ်ပြည့်ခဲ့ပါတယ်အဲ့တော့နဝဒအစိုးရဆိုတာ88မှာတက်လာခဲ့ပြီးတော့ဒီကျွန်တော်တို့1954ချေအောင်ဥပဒေကိုဖျက်သိမ်းပြီးတော့အမိတ်အော်အာဏာနဲ့တိဆောက်ခဲ့တဲ့ခါလာပါစစ်ဘုတ်ချုပ်ကြီးရဲ့အမိတ်ကဥပဒေတိုင်အာဏာပြီးပါတယ်အဲ့တော့88ကစပြီးတော့89ကစပြီးတော့ဒီသူ့ဒေသနဲ့ဆိုပြီးတော့တိဆောက်ခဲ့တာအခြေခံဥပဒေကတရားဝင်ပြီမဲ့အခု2008အခြေခံဥပဒေပြဋ္ဌာန်းပြီးတဲ့ကာလမှာတော့တရားဝင်မှုတော့မရှိပါဘူး။အဲ့တော့ဒီကိစ္စဆက်လက်ဖြေရှင်းရတဲ့ကြံစည်တရားချင်းပြည်ရှိနေဖြစ်ပါတယ
်။ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရတဲ့ကျေးဇူးပါ။ဆိုတော့ဦးထွန်းစောရဲ့သဘောထားခင်ဗျအခုဒီ230အထက်မှာဒီဝါဒီသားဖွံ့ဖြိုးတိုးတက်မှုအခြေအနေတွေဟာတခြားတန်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလိုများပြောနိုင်သလား။ကျောင်းထွန်းရော
ဟုတ်ကဲ့ကျွန်တော်ကတော့ဒီနေရာမှာဒီဝါဒီသီးသီးရဲ့ပါတီဝါသပါရဲ့အနည်းဆုံးလေးပဲခန်းနာမှာဩဝါဒပေါ့ယူခြင်းပြောသွားတဲ့မိန့်ခွန်းရယ်နောက်ပြီးတော့ဒုဥက္ကဋ္ဌကျောက်ကောင်အရဲ့တတိယရှင်နေမှုပြောကြားချက်တွေကိုကျွန်တော်ကတစ်ပိုင်းပြောကြည့်နေတာပေါ့နော်ဥပဒေပြောမယ်ဆိုလို့ချင်းအဲ့မှာအချက်၄ချက်အဓိကအချက်၄ချက်တွေ့တာပေါ့လေဒီတစ်ချက်ကသူတို့ဒီဇိုင်းမဲ့တောင်းဆိုနေတဲ့ဒီဝါကူပိုင်အထုပ်ကိုရတဲ့တာကိုပြင်နေအစ်ဆက်ဆက်ပေးဖို့ပေါ့နော်အဲဒီလိုတစ်ချက်ကတော့ဒီပြည်ထောင်စုမှခွင့်မထက်ဘူးဆိုရယ်သူကအတူအာမခင်တက်ပေးတာပေါ့တတိယတစ်ချက်ကတော့ဒီငိမ့်တဲ့ရဲ့နဲ့မိမိကိုယ်ကိုဖုကံတာကိုတိုင်ခွင့်အတွက်တနေ့နဲ့အင်အားကိုသူကဆက်လက်ပြီးတော့မှတိဆောက်သွားမယ်ဆိုတဲ့အချက်ကိုတွေ့ရတယ်။နံပါတ်၄တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီနှစ်30တိုင်တိုက်ပွဲမရှိတဲ့အခွင့်အရေးနဲ့လက်ရှိ NCA ကိုလည်းမထိုးကြမလို့ဘူးဆိုတဲ့ယက်တီချက်သဘောထားကိုထုတ်ပြတယ်ပေါ့နော်။ဒါတွေကသူ့ရဲ့ဖြစ်တည်မှုအရာသူ့ရဲ့ယက်တီချက်ကိုထိဟပြနေတာပဲဖြစ်တယ်လို့ကျွန်တော်မြင်တယ်။ဆိုရင်ကျန်တဲ့တိုင်းအသားတွေအတွက်ဒီအားကျစရာအတူတူစရာလားဆိုတာကတော့ကျွန်တော်မြင်တာအားကျစရာတွေဆိုတာထက်သင်ကန်းစာယူစရာတွေလို့ပြောရင်ပုံမှန်မျိုးထင်ပါတယ်
။ဟုတ်ကဲ့
ဒီဝါဒပါရဲ့30တွင်ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးလာမှုတွေကသူ့ရဲ့ပထဝီနိုင်ငံရေးကတုံ့တင်ပေးထားတဲ့အနေအထားကြောင့်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။သူတို့ရရှိထားတဲ့လက်ရှိအနေအထားကဒီ Confederation ထက်တောင်ကျော်နေပြီလို့ပြောလို့ရပါတယ်။ဒီဝါဒပါအုပ်ချုပ်တဲ့နေပြီမှာတရုတ်ငွေစက်ကူနဲ့တရုတ်ဘာသာစကားကိုတရားဝင်အသုံးပြုနေတယ်။ နောက်ပြီးတော့မှဒီတိုင်းရဲ့နိုင်ငံသားဆက်ဆံရေးလိုမျိုးလုပ်ခွင့်ပြုတာရှိတယ်။နောက်ပြီးတော့ဇိုးရရဲ့အုပ်ချုပ်ရေးအနာဇက်ကလည်းလုံးဝမရှိဘူးပေါ့နော်။ဒီအချိန်တွေအောက်မှာဒီမိမိကံကြမ္မာကိုမိမိလက်လက်စွာဖန်တီးဆုံးဖြတ်ပိုင်ခွင့်ကိုသူတို့အပြည့်အဝရရှိကြတဲ့သဘောဖြစ်တဲ့အတွက်ဒီရှုထောင့်ကနေကြည့်မယ်ဆိုလို့ရှိရင်အားကြရတော့ဖြစ်ပါတယ်။ဒါပေမဲ့ဒီပြည်တော်စုသတ္တန်တစ်ခုထဲမှာတိုင်းရင်းသားတွေတန်းတူရေးအခြေခံကနေကြည့်ရင်တော့အုပ်ချုပ်ရေးစနစ်ကမမှန်ဘူးပေါ့။အုပ်ချုပ်သူလူတန်းသားတွေကဒီအားရှိမှအခွင့်အရေးပေးမယ်အားကြီးရင်လုပ်ချင်သလိုလုပ်လို့ရတယ်ဆိုတဲ့အနေအထားကိုဖော်ပြနေပါတယ်ဒီတော့ပြည်ထောင်စုဆိုတာကအမိခံသာသာပဲအခြေတော်တွေပေါ့နော်ဆိုကြတဲ့တိုင်းသားတွေကလည်းဒီလက်လက်အပြိုင်ဆိုင်တက်နေပြီးတော့အားရှိအောင်တည်ထောက်ကြဖို့ဒီအချိန်တွေကတွန်းပို့နေတယ်လို့ဖြစ်ပါတယ်ဆိုဒီအဲ့ဒီလိုဆိုရင်ဒီတိုင်းပြည်ကငြိမ်းချမ်းဖို့တည်းဒီကပဋိပက္ခတန်တရားမှာဆက်လက်ဖို့ပဲရှိပါမယ်ဒါကြောင့်ဒီအမျိုးသားတန်းတူရေးကိုအမှတ်ကံကျရှိတယ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုအမြဲဖော်ဆောင်ကြဖို့လိုမယ်လို့မြင်ပါတယ်
။ဟုတ်ကဲ့။ဆရာဦးထွန်းဆောင်ဆွေးနွေးတာကျေးဇူးပါ။ကျွန်တော်လည်းဟိုဒီဝါဖွဲ့ဒီအင်အားကြီးဖက်လာမှုကဟိုပေါ်လေဟိုအားဟိုအားကျစရာသင်္ကန်းစရာယူစရာဆိုပေမဲ့စိတ်ကောင်းမှုအနေနဲ့ကျွန်တော်လည်းမေးဖို့ပါပဲ။ဦးထွန်းဆောင်တခါလည်းပြေးပါတယ်။ဆိုတော့ကျွန်တော်ဒီဟာနဲ့ပတ်သက်လို့ဆရာဦးမော်စိုးကိုလည်းပြန်ပြီးတော့မှတ်ချက်ပေးစေချင်ပါတယ်။ဒီဝါဖွဲ့ဒီအင်အားကြီးဖက်လာမှုနဲ့ဒီဖွံ့ဖြိုးမှုအခြေအနေတွေကဒီပြည်ရင်းငင်းငင်းလုပ်ငန်းစဉ်မှာရောဒီစုံတရားစိတ်ကောင်းမှုတွေဖြစ်နေသလားဒါမှမဟုတ်ဖြစ်လာနိုင်စရာလာလာရှိနေလားဆရာ
အဲစင်ခေါ်မှုကတော့ဖြစ်လာတော့မှာပဲခင်ဗျာဘာလို့လဲဆိုတော့ခုနပြောသလိုပဲသူကဖယ်ဖယ်တဲ့ကျော်သွားပါပြီကွန်ဖက်ဒရေးတန်လည်းကျော်ပါတယ်နော်အဲ့ဒါကလည်းခုနလက်နဲ့အင်အားပေါ်မှာတိဆောက်တဲ့အခွင့်အရေးလို့ပြောလို့ရပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်စိုးရိမ်ပူပန်တာကတော့တိုင်းကျန်တဲ့တိုင်းသားဖွဲ့စည်းတွေကလည်းပဲငါတို့ကလည်းလက်ရှိမှလက်နဲ့ကြင်မှလူရဝင်မယ်လက်နဲ့ကြင်ရှိမှပဲငါတို့ခွေရမယ်ဆိုအမြင်မျိုးကိုတွေးသွားရင်ဘာယူနည်းနဲ့ရတော့ဝေးတော့ပါပြီအဲ့တော့ကျွန်တော်တို့အနေနဲ့အခုကပုံမှန်26တည်ပြင်မယ်ဆိုတာတဲ့တိုင်းသားခွေရည်နဲ့ပတ်သက်ဘယ်လိုပြီးနေစေပြဿနာကိုစဉ်းစားဖို့လိုလာပြီးတော့လက်နဲ့ဆက်ဆံကြပါလေလက်နဲ့ရှိမယ်လက်နဲ့အင်အားရှိမယ်အဲ့ဒီလူအလီထားမျိုးကတိုင်းသားခွေရမယ်ဆိုအတူဝင်သွားရင်လက်နဲ့ကြင်မှလူရဝင်မယ်ဆိုအတူဝင်သွားရင်ကျွန်တော်တို့တိုင်းပြည်ငြိမ်းချမ်းရေးရတော့တော့ဖြစ်သေးသွားမယ်အနေအားဖြစ်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တော့ကိုကိုယ်တိုင်ပါဝင်ဆွေးနွေးခြင်းတဲ့လူတွေရောစာရေးသားပြဖို့တွေတူရောတော်တော်များရှိပါတယ်။ဆွေးနွေးတာဆက်သွယ်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ဒါပေမဲ့ဆွေးနွေးခြင်းတဲ့သူတွေစာရေးရလည်းနည်းနည်းများရဲ့အတွက်အားလုံးပါနိုင်မှုဒီစာတချို့တော့လူရင်းဝယ်ဖြတ်ပြီးပေါ်ပြခြင်းပါတယ်။ဒီဆွေးနွေးမဲ့သူတွေကလည်းလူရင်းအချက်တွေကိုအဓိကဆွေးနွေးပြဖို့လည်းကြိုပြီးတော့မေတ္တာရက်ခံခြင်းပါတယ်။ကျွန်တော်အရင်ဆုံးတူဦးကိုတော့အော်ကိုငင်းချမ်းအောင်ဖြစ်ပါလေဖင်လန်နိုင်ငံကိုငင်းချမ်းအောင်လှည့်ပေးခြင်းပါလေကိုငင်းချမ်းအောင်ဆွေးနွေးခြင်းဆွေးနွေးပြရပါတယ
်ဟုတ်ကဲ့ကျွန်တော်ကိုထွန်းစောပြောတာတွေအကုန်လုံးသဘောတူပါတယ်ဥမမော်ဆိုးပြောတဲ့ဟာကိုလည်းသဘောတူပါတယ်ကျွန်တော်အခုပြောချင်တာကတိုင်းရင်းသားတွေမှာအသွမ်းအစရှိတယ်ဆိုတာကိုဝရီကပြလိုက်တယ်လို့ဖြစ်သွားတဲ့အတွက်ကျွန်တော်ဝရီကိုလည်းပို့ပြီးတော့ဂုဏ်ယူပါတယ်ပြောချင်တာကတိုင်းရင်းသားတွေသူ့ဖာသာသူ့လုံးလို့တိဆောက်လို့ရတယ်ဆိုတဲ့ဟာကိုဗမာအစိုးရကပို့ပြီးတော့စင်စားဖို့တင့်နေဆိုတဲ့ကိစ္စကိုပဲကျွန်တော်ပြောချင်တာပါ။ဝါ့ကိုပေးပြီဆိုလို့ရှိရင်တခြားတိုင်းရင်းသားတွေအကုန်လုံးကိုကိုကပေးကိုပြရမယ်။ကိုကအင်အားအကြီးဆုံးဖြစ်နေတာ။အဲ့တော့ဒီရန်သူကြီးတွေမလုံနိုင်လဲလေ။ဝါ့ကိုတော့ပေးမယ်။တခြားတိုင်းရင်းသားတွေကြတော့မပေးဘူး။ဟုတ်ကဲ့။ကိုတိုင်းပြည်ထဲမှာလည်းလုတ်ချင်တဲ့လုတ်ချင်လို့လုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပုံမှန်ဒီကဘလို့မှမဖြစ်တဲ့အတွက်ဝါ့တွေရန်သူပေါ့နော်။တိုင်းရင်းသားတွေအကုန်လုံးကိုကိုပိုင်အုပ်ချုပ်ပွင့်လို့အခုနိုင်ငံခွဲထွက်ခြင်းနဲ့ခွဲထွက်ဖို့သေးသေးနဲ့လို့ဒီဗမာအစိုးရကိုပဲကျွန်တော်တိုက်တွန်းရင်ပါတယ်ကျေးဇူးပြရစ်တင်ပါတယ်
ဟုတ်ကဲ့ကိုကြီးညာဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကစင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်အမြင်ကတော့သူတို့သဘောထားရင်းနဲ့ကန့်လန့်ဖြစ်နေလို့ပြောရမှာမသိဘူးကြာဝါပြစ်စင်ကိုခုနတချို့တော့ပြောတယ်ပေါ့ဗျာဘာလို့မှမဆိုလို့ပြောတယ်ဒါပေမဲ့ရှင်းပြရင်ဝါဟာကွန်မြူနီအောက်ကနောက်ဆုံးလွတ်မြောက်လာတာလေလွတ်မြောက်လာတော့ကွန်မြူနီနိုင်ငံကြီးကသူ့နားမှာကန့်နေဗျာကန့်နေတော့တကယ်ကြီးများနော်သူတို့ကွန်မြူနီဘာဟုကီမကွန်မြူနီကတကယ်ကွန်မြူနီဘိုးတော်ကလို့အနီကွန်မြူနီစစ်စစ်မော်စီတုံးကွန်မြူနီတွေပြန်ဝင်လာတယ်သူတို့ကသိနေသူတို့ကခုခံမှုမလုပ်ဘူးလားလုပ်တဲ့အတွက်သူတို့ကတီဆောက်တယ်ဒါကြောင့်စစ်တပ်နဲ့ပေါင်းပြီးတီဆောက်တယ်ခုခံတယ်ဘိုးတော်စစ်တပ်ကဒါဟာဥပဒေရဲ့သဘောအရာရှင်တို့ရှင်းတော်ရရာမိမဟာမိတ်မိတ်ဆွေဖြစ်လင့်ကစားနိုင်ငံရေးသဘောအရာတို့ကမသိသိရှင်းဖို့တို့မှာအခွင့်အလမ်းရှိတဲ့ဆိုနောက်နိုင်ငံရေးသမားတွေလက်ထက်ကြသမားခင်ဗျားတို့ဆွေးနွေးပါအဲ့လိုပြောထားပြီးသားကိုတို့နည်းကပြောထားတဲ့ကိစ္စရှင်းရင်းပြောရရင်သူကအနောက်အုပ်စုနဲ့ဟိုကွန်မြူနီတုတ်ကြသွားတဲ့ကွန်မြူနီအုပ်စုကဝါဟိုရှင်းပြတဖက်လက်နိုင်မီဒီယာနဲ့ဝိုင်းတိုက်နေတယ်လို့ပဲကျွန်တော်ကထင်နေကြအဲ့လိုပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးပါပါနောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးကြတာရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီဝါဖွဲ့စည်းရတော့အမှန်တမ်းမှတို့နော်ညီရတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်နော်နိုင်ငံကြီးလုပ်တဲ့အဖွဲ့အစည်းကကျွန်တော်အမြင်တော့သုံးဖွဲ့ပဲရှိကြကြဘာဖြစ်လဲဆိုတော့ဝါရယ်နော်တခင်ရယ်ရခိုင်အဲ့သုံးဖွဲ့ပဲရှိတယ်ကျန်တဲ့အဖွဲ့အစည်းကတော့နိုင်ငံကြီးလှုပ်ရှားသူဖြစ်နေကြဘာဖြစ်လဲဆိုတော့လက်နက်အင်အားရရတာနဲ့လက်နက်အင်အားမစုတော်ဘူးဗျနော်ကိုယ့်တဲ့ကိုထက်တာများနေတယ်အဲ့ဒါကြောင့်မို့ကျွန်တော်ပြည်နယ်တွေမရတာအဲ့ကြောင့်ပြည်နယ်ရအောင်နော်စီကန်းရှိဖို့လိုတယ်နော်ကျွန်တော်တိုင်းလာလက်နက်ကိုင်ဖွဲ့စည်းပြီးညီညွတ်ဖို့လိုတယ်နော်အဓိကတော့ကျွန်တော်ပြည်နယ်တွေပေါ့ဗျာနော်ပြည်နယ်တွေကကျွန်တော်အမတန်မှတို့ကနော်ဤပညာတွေအားနည်းနေတယ်နော်နိုင်ငံရေးအားနည်းနေတယ်စီတော့အမတန်ကောင်းပါတယ်ဒါပေမဲ့အဲ့ဒီစီကောင်းရွယ်တော့တို့လုံးလို့မရဘူးဗျာနိုင်ငံရေးကောင်းမှပဲစင်အားတောက်တင်မယ်အဲ့ဒါကြောင့်မို့နော်ကျွန်တော်ပြောချင်တာကတော့ပြည်သူတွေကိုနော်ငဲ့ညာတဲ့အနေနဲ့ကျွန်တော်တို့တိုင်းလာပြည်သူတွေကိုနော်ပြန်လည်ပြီးတော့ဆင်းလာပေးဖို့လိုတယ်နော်ဓာတ်လူခွင့်ရပေးဖို့လိုတယ်နော်ဓာတ်လူခွင့်ရပေးမှသာရင်ကျွန်တော်ဆင်းရအတော့တင်မယ်နော်ဈေးကရှိမှဆင်းရအတော့တင်မယ်ဆင်းရအတော့တင်မှအထက်အဖွဲ့အစည်းတွေကကျွန်တော်တို့လေးစားမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တူရကျွန်တော်တို့ဒီမိတိလာမျိုးကဥစိမ်မောင်ပြဖို့ထားတဲ့စာပါစာမှာပါတဲ့ချက်တစ်ချို့ကိုလူရင်းကိုမဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
။ဝါရဒေဇာယီတီဆောင်မှုအနှစ်30မြောက်အထိမ့်မှအခမ်းအနားမှာတော့ဝါရခေါင်းဆောင်ပေါ့စုချင်းကဝါကိုပြည်နယ်အစ်စ်သတ်မှတ်ပေးဖို့အခုအခါမှာထပ်မံထုတ်ဖော်တောင်းဆိုလာပြန်ပါတယ်။တခြားခေါင်းဆောင်တွေကလည်းဝါရသဘောထားကိုဒေဇာယီကြိုးပမ်းမှုကိုထိပါစေတဲ့အပြောမျိုးပြောခဲ့ကြပါတယ်။MCO လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကိုဥဆောင်အားပေးထောက်ခံနေတဲ့ဝါဟာတစ်စစ်တက်ပြီးတော့အခမ်းအနားကြီးကျင်းပတာနောက်နီးပြလမ်းပြလှုပ်လိုက်ပြန်ပြီလို့ယူဆကြတာဖြစ်နေပါတယ်။ပြည်တော်စုအတွင်းကခွဲမထွက်ဘူးလို့ရေချိုသွေးနေတဲ့ဝါကလက်တွေ့မှာတော့တန်တရားဖြစ်စရာဖြစ်နေပါတယ်။ဗိုလ်ချုပ်တီးခင်ဗျရဲ့ဦးစားပေးမှုနဲ့မြေတပန်းဆောင်ရတဲ့ဝါဟာအခုခါမှာတော့ဒဏ်ကြတော်အစိုးရနဲ့တပ်မတော်ကတန်တရားတွေဖြစ်နေတော့လေဒေဇာယီကြိုးပမ်းမှုအောင်ပြည်ရေးကိုဦးစားပေးနေရလို့စိတ်ရှည်တည်ခံပြီးဆက်ဆံနေကြတယ်လို့ထင်ပြီးပြပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့နောက်စာတစ်စာကတော့ကျွန်တော်အမေရိကန်တယောက်သူကမောင်တဒနာရဲ့စာပါသူစာလည်းနည်းနည်းရှင်းရွှေအတွက်လူရင်းကိုကိုရရန်နဲ့ဖတ်ပြပေးပါဦးခင်ဗျာ
။နှစ်ပေါင်း30ကြာတက်မတော်နဲ့ငင်းငယ်ရေးဆွေးနွေးနိုင်ခဲ့တာကြောင့်2008အခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသအဆင့်ရရှိခဲ့ပြီးစီရေးစီးပွားရေးနိုင်ငံရေးအဖက်ဖက်မှတဟုန်တိုးဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ဒီပုံရိပ်တွေကိုတခြားသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားချမယ်ဆိုလဲအားချလောက်ပါပဲ။ဒါအရင်းအရေးရဲ့အကျိုးကျေးဇူးဆိုတာညှင်းလို့မရနိုင်ဘူးလို့ယူဆမိပါတယ်။ဒါပေမဲ့စေစိုးရအဆက်ဆက်ဘာကပကိုတိုက်ချင်လို့စီရေးနိုင်ငံရေးကစားကြင်နာကလွဲလို့အုတ်ထုတ်ရေးပိုင်းဆိုင်ရာလစ်လျူရှုထားတဲ့ဒီဒေသကို2008အခြေခံဥပဒေအရဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်လိုက်တာကြောင့်တရုတ်နိုင်ငံနဲ့စီရေးစီးပွားရေးနိုင်ငံရေးနဲ့ယဉ်ကျေးမှုအရပုံမနီးစပ်ခွင့်ရသွားပြီးတဟုံတို့ဖွံ့ဖြိုးတိုးတက်သွားခဲ့တယ်လို့ယူဆမိပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူသူတို့လူမျိုးတွေကိုကာကွယ်ဖို့စီရေးတည်ဆောက်မှုတွေဟာလဲတာမန်ဒေသတစ်ခုကိုကာကွယ်ဖို့ထက်အဆမတန်သာလွန်နေပါတယ်။လက်နက်ထုတ်တဲ့စစ်ရုံတွေကနေလေကြောင်းရံကာကွယ်ရေးစနစ်တွေအထိပိုင်ဆိုင်ထားကြလို့ပါ။ပြည်နိုင်ငံမှာအသေးချာလေးကျင့်ထားတယ်ဆိုတာရှင်းနေပါတယ်။အုတ်ထုတ်ရေးပိုင်းကိုလေ့လာကြည့်ပြီးတော့ပြည်နိုင်ငံသားတွေကိုအများစုတွေ့ရမှာဖြစ်ပါတယ်။ဒီလိုဆိုရအာနာဇက်လုံးဝတရားမှုမရှိတဲ့ဝါခေါင်းဆောင်တွေဟာပြည်တော်စုကဘယ်တော့မှခွဲမထွက်ပါဘူးလို့ကတိပေးနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာဝါခေါင်းဆောင်က NCA ကိုလက်မှတ်မထိုးနိုင်ကြောင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်မရမချင်းလက်နက်ဆွတ်မှာမဟုတ်ကြောင်းအတိအကျပြောကြားသွားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဆိုကြတဲ့ကတိကျနိုင်ငံတစ်ခုပေးဖို့တောင်းဆိုနေတာနဲ့တိတ်မကွာဘူးလို့ယူဆပါတယ်။နောက်ပြီးရှမ်းပြည်နယ်တွေကခွဲထွက်မှာဖြစ်တဲ့အတွက်ရှမ်းပြည်သူတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေရှမ်းနိုင်ငံရေးသမားကြီးတွေနဲ့ကြီးမားတဲ့ပြဿနာတွေတက်လာနိုင်တယ်လို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူကမောင်တဒနာပေးကြပါဦးကျွန်တော်တို့ဒီ Facebook မှာလည်းကျွန်တော်တို့တရားမှတ်ချက်ပေးနေတာတချို့ရှိပါတယ်အကောင့်ပန်ရှင်တစ်ခုကရေးထားတာတော့ဝါဟိုအားလုံးဝအားကျပါတယ်ဒန်တူမရှိလို့ငင်းငင်းလှမ်းဝင်နေတာပါတမတချင်တော့ပဲသူကပဲရေးပါတယ်ဝါဟိုပေးထားတာတွေများနေပြီးတော့တခြားတန်ရင်းသားတွေကကျတော့ဖိနှိပ်လုံးပါတယ်ဆိုပြီးရေးပါတယ်ဆိုတော့စောစောကျွန်တော်ဒီမောင်တဒနာရဲ့စာထဲမှာဟိုစိတ်ဝင်စားချက်ကောင်းတဲ့ချက်လက်တစ်ခုလည်းတွေ့ပါတယ်အခုဒီတောသရှင်တရားမှတ်ချက်ပေးရတဲ့ခက်ဆင်စင်မှာဆိုဒီလက်လုံးမှာဒီရှမ်းပြည်နယ်ဒီစိတ်ပိုင်းပြည်နယ်အထူးဒေသတွေဝါကောင်းဆောင်တွေကဟိုပြည်နယ်အဆင့်တောင်းလာတဲ့အတွက် ဒီရှမ်းလန်းနိုင်ငံဖွဲ့ပြီးနောက်ရှမ်းနိုင်ငံတိုင်းဝန်နဲ့အခြေအနေဖြစ်စရာတွေပေါ်လာနိုင်တယ်ဆိုပြီးတော့ဒီမောင်တနာထောက်ပြသွားပါတယ်ဆိုတော့ဆရာဦးမောင်ဆိုစွန့်နေပြပါလားခင်ဗျာဒီငင်းငယ်ရေးအတွက်ကျွန်တော်ဒီပြည်ပအောင်ညှိရမယ့်အခြေအနေမှာဒီဝါရဒီလိုတောင်းဆိုချက်တွေကြောင့်နောက်ထပ်ပြဿနာတွေဟိုဖန်တီးရရောက်နေတာဖန်တီးပေါ်လာတဲ့အလားအလာတွေရောညင်နေရတာဆရာ
တကယ်လို့ရှမ်းပြည်နယ်အစိတ်ပိုင်းဆိုတာကလက်ရှိဖွဲ့စည်းပုံရပါကျွန်တော်58ခုနှစ်တောင်တန်းဒေသစုံလိုက်အစီအစဉ်ကရပြောမယ်ဆိုရင်တော့ဝါစိတ်တာစိုက်တယ်ပြည်သားမှာအခုရောထွေးနေတာကကျွန်တော် mindset ခင်ထဲမှာ90ခုနှစ်နောက်ပိုင်းဒီနဝတ္တဆွဲသုံးပြီးရနေဝင်သွားတဲ့ဝတ္တတည်းဝလူသူတွေရတာဒါကပြဿနာတစ်ခုပါအဲကျွန်တော်တို့ဒီဝါမြောက်မှာအခုဝါမြောက်ဒီကလို့ပြောနေတယ်ဝါစိတ်ကတော့ဒါပြီးစပြဿနာတစ်ခုပါဒါနဲ့ပတ်သက်လို့ဒီဝါစီခါနဲ့ပတ်သက်လို့ဒီတောင်တန်းဒေသဆိုတဲ့စင်္ကန်းသားမှာပြောခဲ့ဆိုခဲ့တာကြီးကြာကြည့်နေဆိုလို့ရှိရင်ဝါရီယာစင်တန်းတစ်ခုရှိလို့ရှိရင်ဒီချိန်မှာဒီနေ့ချင်းခွတ်ထုတ်ပြင်ပေးမယ်ဆိုတော့ဥမှုလို့ဥကြင်းနေပါရင်ဆက်ဆက်ပလာကောင်းဆောင်နေသဘောတူတာတွေ့နိုင်ပါတယ်အဲ့တော့ဒီမှာကတော့ဘလို့ပဲဖြစ်ဖြစ်ဒီနေ့ချင်းပေးစင်စီဖြစ်စီမပေးစင်စီဖြစ်စီဒါနဲ့ပတ်သက်လို့ကျွန်တော်တို့ကျန်းမာရေးကောင်းဆောင်နေရောပြည်တော်စုကောင်းဆောင်နေရောဆွေးနွေးဖြေရှင်းမယ်ပြဿနာပါလက်ရှိအခြေအနေမှာဝါဒေသဒီဒီရဲ့ချစ်ပြည့်နေပုံရောင်းရှိအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုအမှန်ပါပဲဒါပေမဲ့လက်ရှိဝါဒေသချစ်ပြည့်နေတဲ့အခြေအနေမှန်ကိုကျွန်တော်တို့ကစီစီချာချာစဉ်းမှုပြီးကြည့်လို့ပါတယ်ဘယ်လိုလုပ်မှလဲပေါ့နှောင်းရှိအခြေခံဥပဒေနဲ့ကိုက်ညီအောင်လုပ်မှလားဆိုလိုတာကတော့စနက်နဲ့တော်ကျွန်တော်တို့ခဏကိုပြီးမှလားဒါမှမဟုတ်ကျောင်းနဲ့တော်တဲ့စနက်ကိုရွေးမှလာဆိုတဲ့အချိန်ခါလို့ပဲကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာမတော်ဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးထွန်းစောရဲ့အမြင်ရောခင်ဗျာအခုကျွန်တော်ဝါဘက်ကဒီပြည်နယ်အဆင့်အထိသူတို့တောင်းဆိုလာတဲ့ကိစ္စရှိရောဒါတွေကလက်ရှိငင်းငင်းကိစ္စမှာတခြားအဖွဲ့အစည်းတွေလည်းဆွေးနွေးညီနေနေတာဟိုတော်တော်နဲ့အခုတော့မှခီးရမယ်ရောက်တဲ့အချိန်မျိုးမှာဒီလိုတောင်းဆိုမှုတွေကြောင့်နောက်ထပ်ပို့ပြီးတော့အခက်အခဲတွေရှိမှမြင်မိလားဆရာ။
ကျွန်တော်မြင်တာကတော့ဟိုကဒီပြဿနာကိုကြီးလေလို့တဲ့နော်ဒီအခြေခံသဘောတရားအဲ့ဒီပြည်နာမှန်ဖို့လိုတယ်လို့ကျွန်တော်အမြင်နဲ့အဲ့ဒီအခြေခံရှိတယ်ဆိုလို့ရှိရင်လက်ရှိအခြေအနေကအဆိုးရွားမဟုတ်ဘူးလို့ကျွန်တော်မြင်နဲ့ဘာလို့လဲဆိုတော့သူကဝါပြည်နယ်ဆိုတဲ့ကိစ္စကပေါ့နော်ဒီကျွန်တော်တို့တိုင်းရင်းသားတွေထဲမှာအခြေခံအားဖြင့်ပေါ့နော်ဒီကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတွေရွေးဆဲတဲ့ကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့ကပြည်နယ်တင်ပြပို့ထွန်းရေးကိစ္စကိုအခြေခံမူတစ်ခုအနေနဲ့ကျွန်တော်တို့လက်ခံထားတာရှိတယ်ဒီနေ့တတိလည်းအဲ့ဒီတန်းပဲပေါ့နော်ယက်တီနေကြတော့မှဖြစ်တယ်ဆိုတော့ပြည်နယ်တက်ပေါ်ထုံးရေးကိုလက်ခံတဲ့အနေထားအောင်အောက်မှာရှိတဲ့အတွက်ဒီဝါပြည်နယ်သက်မှတ်ရေးကိစ္စကလည်းပဲသိခက်ခဲတဲ့အလုပ်တစ်ခုလို့မဟုတ်ဘူးလို့ကျွန်တော်မြင်တယ်ဒါပေမဲ့အဓိကအရေးကြီးတာဘာလဲဆိုတဲ့ခါကျတော့ဒီစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုဒီနီးလန်းနဲ့ဒီအခြေခံနဲ့တွားကြမလဲဆိုတဲ့ဒီအဖြေကိုချဖို့လိုပါတယ်အခုကအဲ့ဒီအဖြေချတဲ့ဒီလမ်းကိုပေါ့နော်ဒီမခြားမကြပြင်းနဲ့အဲ့ဒီအဆင့်တိကိုမရောက်သေးနဲ့ဒီ NGA လက်မဲ့ရေးထိုးရေးကိုပဲဒီဇိုင်းနဲ့မဲ့တောင်းဆိုနေတာကိုကျွန်တော်တွေ့ရတယ်။ဒီ NGA ကအမှန်ဆိုလို့ရှိရင်ဝါနဲ့တိတ်ကန့်ရည်တဲ့ကိစ္စမဟုတ်ဘူး။ဒီ NGA သာတို့လုံးတုံးကလည်းပဲသူတို့လည်းပါဝင်ခဲ့တာလည်းမရှိဘူး။ဆိုတဲ့အခါကျတော့ဒီ NGA ကသူတို့က NGA လက်မဲ့ရေးသူတို့ပြောတာလေသဘောဝကျတာပေါ့ဗျာ။ဒီဦးသိန်းကျိန်ဆိုရလက်ထက်တီးကန်အောင်သူတို့ကတိုက်ပွဲလည်းမဖြစ်ဘူး။တိုက်ပွဲမဖြစ်သေးနဲ့ဒါပေမဲ့ဦးသိန်းကျိန်ဆိုရလက်ထက်မှာသူကဒီနေ့ဒီထောင်စုအဆင့်သဘောတူညီချက်ကိုသူလက်မဲ့ရထုတ်ခဲ့ရတယ်။ဆိုရင်ဘိုင်းလက်ထွဲသဘောတူညီချက်အစ်စ်တစ်ခုလောက်တာပေါ့ဗျာ။ဆိုအဲ့ဒီဘိုင်းလက်ထွဲနဲ့သူတို့ကဆက်ပြီးတော့မှသွားရင်လည်းရတယ်။ဒါပေမဲ့ NCA စာချုပ်ပြီးတဲ့ချိန်မှာ NCA စာချုပ်ကိုအတင်းလက်မဲ့ရထုတ်ခဲ့ဆိုင်နေတာရှိတယ်။ဆို NCA စာချုပ်ကိုပေါ့နော်ဒါအဓိကရဲ့စီတနိုင်ငံလုံးတကယ်စီသဘောတူစာချုပ်ဖြစ်တယ်။ဒါပေမဲ့ဒီတနိုင်ငံလုံးတကယ်စီသဘောတူစာချုပ်ကိုသူအတက်မတော်ကလက်မဲ့ရထုတ်ရတာနဲ့ပေါ့လေတနိုင်ငံလုံးတကယ်စီကိုပေါ်ဆောင်ဖို့ဖြစ်ွက်နေတယ်။အဓိကတင်မြန်မာတပ်မတော် NCA ကိုစီးရင်နိုင်ငံရေးလက်နက်တပွဲအသုံးပြုနေတယ်လို့ကျွန်တော်တို့ကမြင်တယ်။နော်ဝါဇပါနဲ့ဒီ130ပြည်ခရရဲ့တိထားတဲ့အချိန်မှာတောင်ပိုင်းမှာ KNU နဲ့အင်အားစုကိုအမြင့်ပြုတ်ချိန်မုန်းနေတယ်။အဲ့ဒီအချိန်မှာစစ်ဗိုလ်ချုပ်တွေကဒီဝါဇပါနဲ့မြောက်ပိုင်းခြေစိုက်ခွဲကိုအခွင့်အူတိထားတယ်ပေါ့။နောက်ပြီးတော့ဦးသိန်းစိန်ဆိုတာလက်ထက်တုန်းကလည်းပဲဝါဇပါနဲ့မိုင်းလားကို NCA မထိုးယူနဲ့နိုင်ငံရေးဆွေးနွေးပွဲတက်လို့ရတယ်ဆိုပြီးတော့နှုတ်ကပတ်ကြီးပြီးခဲ့တယ်။နောက်ဒီပြည်နယ်ချင်းပြည်ထောင်စုအဆင့်သဘောတူညီချက်တွေနဲ့တူပါအဲဒီလိုထင်ထားခဲ့ကြတယ်နောက်တော့ဒီ NCA ဖိုးမှနိုင်ငံရေးဆွေးနွေးပွဲမှာတက်တူတူပါဝင်ခွင့်ရမယ်လို့ပြောလာပြန်တယ်နော်ဆို NCA စာချုပ်လုတ်ခဲ့ကြတယ်ဒီ NCCD အဖွဲ့ဝင်ဖိထောက်ပွဲထဲမှာ6ဖွဲ့ကိုကြာတော့သူတို့လက်မခံဘူးနော်ကျွန်တော်တို့ ANC အဖွဲ့ဆိုလို့ရှိရင် NCA ကိုလက်မထိမထိုးဘဲနဲ့နိုင်ငံရေးဆွေးနွေးပွဲကိုတက်ခွင့်ရမယ်ဆိုပြီးတော့ကြေညာပေးခဲ့ရပါလေဒီတော့အောင်စိုးကြီးတို့ရ တက်လာတဲ့ခါကျတော့ NCA လက်မဲ့ရေးထိုးရေးမှာတက်ခွင့်မရှိကြအောင်ဝန်ထမ်းကတိပြုမှနိုင်ငံဆွေးနွေးဝေးတက်ခွင့်ရမယ်ဆိုပြီးတော့သူကတက်မတော်ကပြန်ပြီးတက်မှတ်လာပြန်တယ်နော်ဆိုရင်ဒီနေ့ကဝတ်သားပအနေနဲ့လည်းတရိသရှင်လေးခွင့်မှာအဲ့ဒါလေးကိုဖုတ်ဖို့ပြောသွားတာရှိတယ်ဟောဥပဒေစိတ်လက်ထက်တုန်းကနှစ်ဖက်သဘောတူညီချက်ကနေပြီးတော့မှဒီအကျိုးရကဒီလက်ရှိတက်လာတဲ့အကျိုးရကလက်မခံဘူးဆိုတဲ့သဘောထားမျိုးသူတို့ပြောသွားတာရှိတယ်အမကချင်းအဖွဲ့ဆိုရင်လည်းပဲပေါ့နော်ကချင်းကရဝဖွဲ့ဆိုရင်လည်းအဲ့ဒီအတိုင်းပါပဲ2013ခုနှစ်မှာသူကသစ်ချင်ကြီးထုတ်ချရေးနှစ်ဖက်သဘောတူစာသဘောတူညီချက်တွေကိုနိုင်ငံတကာသိသိသိရေးရှိမှမှသူတို့ရရှိခဲ့ကြတယ်နော်ဒီနေ့အစ်နှစ်ဖက်ပူးတဲ့တောင်းကြီးရတရားနဲ့လည်းအလုပ်လုပ်ခဲ့ကြတယ်အဲ့ဒါကိုဦးသိန်းစိတ်တို့ရဆင်းသွားတဲ့အချိန်မှာသူနဲ့တူပေါင်းသွားတယ်နော်သူဘုကျောင်းအောင်ဆန်းနဲ့ရခဲ့တဲ့ပင်လုံစာချုပ်ကပင်လူကတိကိုယ်တွေကဘုကျောင်းအောင်ဆန်းနဲ့တူပေါင်းသွားတယ်လို့မျိုးပေါ့ဗျာဆိုအဲ့တော့ဒီမှာတကြောပြန်ပြန်လေလာတယ်ပေါ့နော်ဘိုင်းလက်ခရယ်နှစ်ဖက်သဘောတူညီချက်ရရှိရတဲ့ပြင်ဆင်နေနေရတယ်ဒါကဖြစ်တဲ့တလားပေါ့နော်စဉ်းစားကြည့်ပေါ့ဆိုဒီနေ့ NCA လက်မရေးထိုးထားကြတဲ့အခွင့်အရေးဖွဲ့ဆိုပြန်လည်းပဲအသာမကောင်းပြီးတော့အနောက်မသိကြသလိုရှေ့တိုးလို့လည်းမရနောက်ဆိုးလို့လည်းမရဖြစ်နေကြတယ်ပေါ့လေဆို NCA ကိုပြန်သုံးသပ်ကြအောင်လို့အခုတောင်းဆိုနေရတဲ့အနေအထားကိုရောက်တယ်ဆိုကျွန်တော်တို့ UNFG ဘက်က DPN နေနဲ့လည်းပဲ NCA မှာအားနည်းချက်တွေရှိတယ်ဒါကိုဒီအားနည်းချက်တွေအားသာချက်တွေဖြစ်လာအောင်နော်ဆိုပြီးတော့ကျွန်တော်တို့ကဒီအခြေချစ်ချက်ကိုအဆိုပြုခဲ့တယ်ဒီစက္ကနလာကြအောင်တို့တို့ဆွေးနွေးစီစားခဲ့တယ်။ဒါပေမဲ့တက်မတော်ကက NCA ကိုကျန်းစာအုပ်တစ်ခုလိုအတိုးအထိမခံဘူး။အဲ့ဒါကြောင့်မအောင်မြင်ခဲ့ဘူး။ဆိုဒီတော့ဒီ NCA လက်မဲ့ရထိုးထားကြတဲ့အခွင့်အရေးတွေနဲ့လက်ရှိ NCA အတိုင်းလက်မဲ့ထိုးဖို့ဆိုတာကလက်ရှိအခြေအနေတွေကဘယ်လိုမှယုံကြည်မှုလည်းမရှိဘူး။နော်။တို့ UNFD နဲ့ FPCC ရောက်ပိုင်းမှာပဲခွေတို့တွေ့တုံဆွေးနွေးထားခဲ့တဲ့ချက်တွေရသလိုရှိရင်တို့ UNFD အနေနဲ့အခြေချက်ချက်ပဲဆိုပြတာရှိတယ်။ဒါပေမဲ့ FPCC အနေနဲ့ရှစ်ချက်ချက်ပို့တဲ့ဒီစင်လိုတဲ့အပိုင်းတွေရှိတယ်လို့သူတို့ထုတ်ဖော်ပြောတာတွေရှိတယ်။ဆိုပြီးကနေဘက်ကဆိုရင်လည်းပဲဒီ KIO ကဒုတိယဥက္ကဋ္ဌဒီဗိုလ်ချုပ်ကိုမော်ကနေပြီးတော့မှနော်35ချက်ကိုလိုတယ်လို့ထုတ်ဖော်ပြီးပြောလာပြန်တယ်။အဲ့ဒါတွေကဘာလဲဆိုတော့ကျတော့ NCA စာချုပ်လူချင်းအသင်းမှာမတည်မလီနဲ့တက်တုံရပြီးတော့မှအတူတူလက်မရေးထိုးသွားကြလို့အခုလိုမျိုးနောက်ကျောက်ပြန်နေရတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဥက္ကဋ္ဌဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတက်ကိုတိုင်းဆွေးနွေးဖို့ဆက်သွယ်ဆိုင်ပုဂ္ဂိုလ်တရားလေးလေးလိုင်းမှာချန်နေပါလေကိုတန်းမောင်မြန်မာနိုင်ငံကဖြစ်ပါရဲ့ကိုတန်းမောင်လူရင်းတူရှင်ဆွေးနွေးလို့ရပါရဲ့ခင်ဗျာ
ဟုတ်ကဲ့ဝါဖွဲ့ဒေါက်ဆောင်ပြောသွားပါတယ်သူကဒီတိုင်းပြည်ထဲမှာရှိတဲ့လက်နက်ကင်တွေကိုကတန်းဟိုတိုင်းရင်းသားတွေကိုစိုက်ဖို့ခိုက်ဖို့တော့မဟုတ်ပါဘူးသူရဲ့နေရာကိုလည်းသူကာကွယ်ဖို့လည်းပြောတယ်အဲ့ဒါသူကပြောသွားလေလောပါတယ်သူဟုတ်ကိုတဲ့ကို2000ပတ်ဝန်းကျင်ကကျွန်တော်မိုင်းရင်းမိုင်းဆက်ဆက်ဆိုခုနကဆွေးနွေးတဲ့ဆရာကြီးလေးရှိပါတယ်ဒီမှာအဲ့မှာဝါဖွဲ့တွေဒီမန်လေးကမြပါရက်ကတိုက်တယ်တိုက်လို့တတလုံးပြုတ်သွားတယ်ပြုတ်သွားလို့ဝါဖွဲ့ကိုဝင်တိုက်တယ်တိုက်ခိုင်းပြီးတော့အခုချိန်ကြီးလိုက်ဝါအိုင်နာနေပြီသူတို့ပြန်မဆုတ်တော့တာပါဟုတ်ကဲ့ကိုဒီဝါဖွဲ့နဲ့ဥက္ကဋ္ဌနဲ့ပေါင်းပြီးတော့လေဟလာအာနာသိန်းကိုပါလို့လုပ်ပြီးတော့ဥက္ကဋ္ဌကိုဖမ်းဆက်လိုက်ပါဒီဝါဖွဲ့ဒီ130လောက်တယ်ဆိုတာလေဒါဥက္ကဋ္ဌရဲ့လို့ပြောမယ်သူရဲ့policy မကင်းလို့ထင်ပါရဲ့ကိုကြီးဟုတ်ကဲ့ဝါအဖွဲ့ဆိုတာဝါတကားပြောသွားတာမဟုတ်ပါပြုတ်တကားပြောသွားတာဝါဝါတကားရှိပါတယ်ဆန်းဆန်းတကားရှိပါတယ်လောက်ကလောက်တကားရှိပါတယ်သူပြောတာပြုတ်တကားတွေပြောသွားတာဟုတ်ကဲ့ကိုဒီလောက်ပါပဲ
ဟုတ်ကဲ့ကိုတန်းမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ချိန်ရတော့ကျွန်တော်တမီးနစ်တာတာလောက်ကျန်နေပါသေးတယ်ဆိုတော့ကျွန်တော်ဒီညမှာဆရာဦးမောင်ဆိုးပဲဆိုတော့ဟုတ်တော့ဆောင်ဆွေးနွေးသွားတယ်ဆွေးနွေးချက်တွေတချို့ကောက်ပြီးကျွန်တော်ဆွေးနွေးစီခြင်းပါတယ်ဝါတက်ဖွဲ့ခေါင်းဆောင်တွေကလည်းပဲဒီပြီးခဲ့တဲ့ခန္ဓာတွေမှာပြောသွားရရှိပါတယ်အရင်ဆိုးရနဲ့အခုအဆိုးရငွားရည်မတူတာကပြဿနာဆိုတဲ့သဘောမျိုးပြောရရှိပါတယ်ဆက်စပ်ဒါဟုတ်တော့ဆောင်လည်းထောက်ပြသွားပါတယ်ဆိုတော့ဥပမာဆိုရင်ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်မှာဒီအဆိုးရတစ်ခုတက်လာတဲ့မျိုးနောက်တစ်ယောက်တက်လာတဲ့မျိုးဆိုတဲ့ပုံစံမျိုးဖြစ်နေတာဒီတောင်းရင်ရှိတွေဘက်ကချင်းကပ်ပုံတွေကိုယ်တိုင်မှာအားနည်းချက်တွေရှိနေတာကဒီငင်းငယ်လုပ်ငန်းစဉ်မှာဟိုပြဿနာတစ်ခုဖြစ်နေတာဆရာ
ငင်းငယ်လုပ်ငန်းစဉ်မှာအခက်အခဲတစ်ခုကတော့တယံကအဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုစီစီချာမဆုတ်တိုင်းကြတာလို့မြင်ပါတယ်။ငင်းငယ်တယံလက်နက်ကိုင်အဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုပြန်ချဆုတ်တိုင်းဖြည့်ရှင်းနိုင်မှလားကျွန်တော်ဖြည့်ရှင်းနိုင်မှာမဟုတ်။ကျွန်တော်ခုနပြောသလိုပါပဲ။ကျွန်တော်ဖနှက်နဲ့တော်ဖနှောင့်ပြီးမယ်ဆိုရင်တော့သူချင်းချင်းညီပါလိမ့်မယ်။တကယ်လို့ကခြေကောင်းနဲ့တော်တဲ့ဖနှက်ကိုယူမယ်ဆိုရင်ကျွန်တော်တက်တောင့်တက်တာဖြစ်ပါလိမ့်မယ်။ဒီလောက်ပါပါခင်ဗျာ
။ဟုတ်ကဲ့။ဆရာနောက်တစ်ခုရှိရသော်သောပေါ်လေသူဆရာဦးထွန်းကလည်းထောက်ပြသွားတာရှိပါတယ်ဒီအစိုးရဘက်ကအခုလက်တလုံးအစိုးရကိုတက်မြောဘက်ကရည်တည်ချက်က NCA ထိုးဖို့ပဲအသာပေးနေဦးစားပေးနေတယ်ပေါ့လေဆိုတော့ဒီကိစ္စရောအခုလက်ရှိတန်းသားရဲ့အချင်းချင်းဥမာဝါဆိုလို့ရှိရင် NCA ကိုလုံးဝမထိုးဆိုပြီးသူမှဟိုအကြောင်းချက်ချက်တွေရှိနေတယ်ဆိုတော့ဒီအခြေအနေမျိုးမှာ NCA ထိုးဖို့ဆိုတဲ့ခုရဲကိုတွားနေရောဒါ မှန်ကန်တဲ့အခြေခံမှုဖြစ်ပါမှာဆရာ
NGO ရတော့ကျွန်တော်တို့လက်မမထိုးတဲ့ဈေးတွေအဖွဲ့တွေအပြင်ကိုလက်ရှိလက်မထိုးထားတဲ့အဖွဲ့တွေကိုလည်း NGO ကနေရဆိုင်ထားပါတယ်ဥပမာကျွန်တော် KNU တို့ဒီ RCS ဆိုပါတော့ NCA လုပ်ငန်းရှင်မှာပါဝင်ခြင်းရှိပါဦးကြားလိုက်နေပါတယ်ဒါကြောင့်ကျွန်တော်တို့အချင်းချင်းကြိုးခဲ့ပါတယ်အဲ့ဒါကတော့ NCA နဲ့ပတ်သက်လို့ review လုပ်တင်ပါတယ်ပြန်လည်သုံးသပ်တင်ပါတယ်လို့ကျွန်တော်အချင်းချင်းကြိုးခဲ့ဆိုအခုလည်းပြောရမှာတော့ NCA နဲ့ပတ်သက်ပြီးကျွန်တော်ပြန်လည်သုံးသပ်ဖို့အလွန်အရေးကြီးပါတယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဒေသဆရာဦးမောင်ဆိုးအခိုင်မျိုးသားကောင်စီ ANC ထွေထွေမှုလည်းဖြစ်ညီညွတ်တော်တိုင်းရင်းသားလူမျိုးများဆွေးနွေးကောင်စီ UNF ရဲ့ပြောခွင့်ရသူတွေဖြစ်တဲ့ဦးထွန်းဆိုးကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားပြည်ပုတွေနဲ့တောတာရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ